နိုဝင်ဘာလ၈ရက်ရွေးကောက်ပွဲမှာလက်ရှိအာဏာရကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုအသာရပြီးအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်နိုင်ရခဲ့ပါတယ်။လူတော်များများကမျှော်လင့်ထားတာနဲ့တခြားစီတိုင်းရင်းသားနေမျိုးတွေမှာပါဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကိုကြော်ပြီးတော့ NLD ကအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းချင်းပြည်နယ်ရဲ့မြို့တော်ဟာခါကိုရောက်နေကြတဲ့ VOA သတင်းထောက်တွေဖြစ်ကြတဲ့ Daniel D. Carterick နဲ့ Simon Lewis တို့ကသတင်းပေးပို့ထားတာကိုမန္နန္ဒာချန်ကပြောပြပေးပါအောင်ရှင်
။လူမျိုးဘာသာယဉ်ကျေးမှုတွေမတူကြတဲ့ချင်းတောင်နှံဒေသမှာဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကပြီးခဲ့တဲ့လရွေးကောက်ပွဲတွေမှာသူတို့နိုင်မယ်လို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့လည်းဒီတောင်ပေါ်ဒေသတွေအထိကိုဒေါအောင်ဆန်းစုကြည်ရဲ့ပြောင်းလဲခြင်းတက်ပြီဆိုတဲ့စကားကလွှမ်းမိုးနိုင်ခဲ့ပါတယ်။2010ရွေးကောက်ပွဲမှာတော့ကိုးနေရနိုင်ရခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာဒီတစ်ချိန်မှာတော့အားလုံးကိုလက်လွတ်ဆုံးရှုံးခဲ့ရတာပါရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ CNDP ကိုယ်စားလှယ်လောင်း CNMAN ကတော့တိုင်းရင်းသားလူမျိုးတွေရဲ့ဆန္ဒတွေကိုလစ်လျူရှုခဲ့တဲ့နှစ်ပေါင်း50ကြာစေုပ်ချုပ်ရေးကိုဆုံးသတ်ဖို့ NLD ကပဲလုပ်နိုင်မယ်လို့ဒေသခံမဲဆန္ဒရှင်တွေကယုံကြည်ထားကြတယ်လို့သူကပြောပါတယ
်အတူဆုံးခေ NLD နဲ့အမှုကနေလောမိုင်းငါးကောင်Daniel and Mark Paul Pochung centralization and handling of
the NLD နိုင်ငံကိုကျွန်တော်တို့ကျင့်တတ်ပေမဲ့တကယ်တမ်းမှာသူတို့လည်းဗဟိုချုပ်ကိုင်မှုစနစ်နဲ့ပဲသွားမှာပဲအဲ့လိုဆိုရင် NLD ထဲမှာချင်းမတ်တွေရှိနေရင်တော့လူလူကိုပေးထားတဲ့ခရီးကိုသူတို့အကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူးလို့သူကချင်းဘာသာနဲ့ပြောသွားခဲ့တာပါဒေသခံအမှုပညာရှင် M. ပြောက်တာမော်ဝီကလည်းချင်းလူမျိုးတွေကိုယ်တိုင်တိုင်းရင်းသားရေးရာကိုကြော်လွန်ပြီးတိုင်းပြည်ပြောင်းလဲကိုဦးစားပေးခဲ့ကြတယ်လို့သူကဆိုပါတယ
် This time they were going to vote NLD for the change and after that maybe next election they will go for CNDP
ပြောင်းလဲအတွက်ဒီကြိမ်မှာသူတို့တွေ NLD ကိုမဲပေးခဲ့ကြပါတယ်နောက်တစ်ခါရွေးကောက်ပွဲကျရင်သူတို့တွေက CNDP ကိုပြန်ပြီးတော့မဲပေးကြမှာပါပဲအများစုကအဲ့လိုပဲစဉ်းစားကြတယ်
ချင်းပြည်နယ်မြောက်ပိုင်းမှာတော့ NLD ပါတီနဲ့တရားဝင်သဘောမဟုတ်ပေမဲ့မဟာမိတ်ဖွဲ့ထားတဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကပြည်နယ်လွတ်တော်မှာ၄နေရာအနိုင်ရရှိခဲ့တာပါရွေးကောက်ပွဲမှာရှုံးနေခဲ့ရတဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်စူဇန်တို့လိုတချို့လူတွေကလည်းရွေးကောက်ပွဲမှာချင်းပါတီတွေဝင်ပြိုင်တာများလွန်းတယ်လို့ပြောကြပါတယ
်စင်ဟန်ဆဲလော့ကန်ပါတီအတူကိမအီကရောဒန်ဂျင်စန်ကန်ပါတီအနေနဲ့စီတီလဝင်းနော်
နောက်တစ်ချိန်ရွေးကောက်ပွဲကျရင်တော့ကျမဖြစ်စေချင်တာကချင်းပါတီတွေအားလုံးတပါတီတည်းဖြစ်အောင်ပေါင်းကြဖို့ပါဒါမှသာချင်းလူမျိုးတွေအတွက်အကောင်းဆုံးဖြစ်ပါလိမ့်မယ်လို့သူကပြောသွားခဲ့တာပါတခြားတိုင်းရင်းသားနယ်မြေတွေမှာလည်းဒေသခံတွေအနေနဲ့ NLD ကသူတို့ကိုအမှန်တကယ်ကိုစားပြုမပြုဆိုတာကိုအသေးအချာစောင့်ကြည့်သွားမှလည်းဖြစ်ပါလိမ့်ရှင်